This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကြေဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်ဧပြီလ26ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ပထမဦးစွာဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
ရေဒီယို NUG သောတာရှင်များမင်္ဂလာပါခင်ဗျာအခုချိန်အစပြီး2025ခုနှစ်ဧပြီလ26ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့စစ်ကြောင်းမှုရဲဘော်ဆရာကျောင်းကြာဆုံးခြင်းတစ်နှစ်ပြည့်နဲ့ SOF ကကြာဆုံးရဲဘော်တွေကိုအောက်မေတ္တရာအလေးပြုခြင်းခန္ဓာပြုလုပ်တဲ့သတင်းပဲဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသရဲ့လက်ရုံးအထူးတပ်ဖွဲ့ဖြစ်တဲ့အထူးစစ်စင်တပ်ဖွဲ့ SOF P29999 အထူးတပ်ဖွဲ့စစ်ကြောင်း1စစ်ကြောင်းမှုရဲဘော်ဆရာကျောင်းကြာဆုံးခြင်းတစ်နှစ်ပြည့်နဲ့ကြာဆုံးရဲဘော်တွေကိုအောက်မေတ္တရာလေးပြုခြင်းခန္ဓာကိုမနေ့ကဧပြီလ25ရက်မှာကျင်းပခဲ့တယ်လို့အထူးစစ်စင်တပ်ဖွဲ့ SOF ကပြောပါတယ်ဒီခန္ဓာမှာပြည်သူ့ကာကွယ်ရေးတပ်မတော်အလံတော်ကိုအလံတဝက်ချအလေးပြုခြင်းတစ္ဆာဒိဋ္ဌိုင်ယူဆိုခြင်းကြာဆုံးရဲဘော်တူးချင်းစီရဲ့တော်လိုင်းဆောင်ရွက်ချက်မှတ်တမ်းတွေကိုအောက်မေတ္တရာဝယ်ဂုံယူဝယ်ပြန်လည်ဝင်မြှခဲ့ပြီးကြာဆုံးရဲဘော်တွေကိုအလေးပြုခြင်းစတာတွေဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ရဲဘော်ဆရာကျောင်းဟာအထူးစစ်စင်တပ်ဖွဲ့ SOF စစ်ကြောင်း1စစ်ကြောင်းမှုဖြစ်ပြီးတပ်ဖွဲ့စစ်စင်မှုလည်းဖြစ်တယ်လို့သိရပါတယ်။ရဲဘော်ဆရာကျောင်းဟာလူဦးတော်လိုင်းစာချိန်ကနေမြို့ပြစစ်စင်ရေးတွေဖြစ်တဲ့ပြန်လွှားအောင်စစ်စင်ရေးနန်းထိုင်အောင်စစ်စင်ရေးနဲ့ကြီးလက်စခန်းသိမ်းတိုက်ပွဲတွေမှာဦးဆောင်ခဲ့တဲ့စစ်စင်မှုတူဖြစ်တယ်လို့အသိပေးထားပါတယ်။ဒါပြင်ရဲဘော်ဆရာကျောင်းဟာတပ်ဖွဲ့ရဲ့တိုက်ခိုက်ရေးထူးချွန်စုချီးမြှင့်ခြင်းခံထားရတယ်လို့ကြာဆုံးချိန်မှာလည်းကာကွယ်ဝန်ကြီးဌာနရဲ့ဥညွတ်ဂုဏ်ပြုလှချီးမြှင့်ခံရသူလို့သိရပါတယ်။ရဲဘော်ဆရာကျောင်းနဲ့အတူရဲဘော်ကလာကြီး၊ရဲဘော်ကိုဟင်း၊ရဲဘော်မိုက်တီတို့ဟာ2024ခုနှစ်ဧပြီလ25ရက်နေ့ကဂရင်းပြည်နယ်ဖျားသုံးစုမြို့နီးတောင်စုံစခန်းသိမ်းတိုက်ပွဲမှာရန်သူစစ်ကောင်စီတပ်ကိုရွတ်ရွတ်ချွန်ချွန်တိုက်ခိုက်ချိန်မုံရင်ရန်သူစခန်းကုန်းပေါ်မှာကြာဆုံးခဲ့တယ်လို့လည်းသိရပါတယ်။ကြာဆုံးရဲဘော်တွေရဲ့ရုပ်လောင်းတွေကိုပြန်လည်ရယူခဲ့ပြီးအမိန့်ပြန်ပေးခြင်းနဲ့ဘာသာရေးအရလိုအပ်တာတွေဆောင်ရွက်ပေးခဲ့ပြီးဖြစ်ပါတယ်။တော်လိုင်းကာလာလင်းနစ်တာတွင်ရဲဘော်ဆရာကျောင်းပါဝင် SOF တပ်ဖွဲ့ဝင်ရဲဘော်20ဦးကြာဆုံးခဲ့ပြီးတပ်ဖွဲ့ကတပ်စွန့်အာဇာနည်စုစည်းချီးမြှင့်ခဲ့ကရဲရင်သောအာဇာနည်များအဖြစ်အထူးပင်မှတ်တမ်းတင်ထားရှိကြောင်းအထူးစစ်စင်တပ်ဖွဲ့ SOF ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းကတော့စလင်းမြို့နယ်တွင်ဝင်ရောက်လာတဲ့စစ်တပ်စစ်ကြောင်းကိုတိုက်ခိုက်ခဲ့ရမှာစစ်တပ်စစ်ကြောင်းမှုပါဝင်ကိုဦးထမင်းနဲ့တည်ဆုံးခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းစလင်းမြို့နယ်မှာတန်ချက်ကကားနှစ်စီးပါဝင်အင်အား200ကျော်နဲ့ဝင်ရောက်လာခဲ့တဲ့စစ်တပ်စစ်ကြောင်းကိုနှစ်ရက်ဆက်တိုက်ခိုက်ခဲ့ရမှာစစ်ကြောင်းမှုအဆင့်ရှိသူပါဝင်ကိုဦးထမင်းနဲ့တည်ဆုံးပြီး10ဦးထမင်းနဲ့ဒဏ်ရာရသွားတယ်လို့ဗမာတပ်တော် Bomber Army ကဒီနေ့ဧပြီလ26ရက်မှာထုတ်ပြန်ပါတယ်။စလင်းမြို့နောက်ဘက်ဝမ်ပြေကြီးရွာကနေအောက်လှိုင်းကြီးရွာဘက်စစ်ကြောင်းထိုးလာတဲ့ချမ်းပတ်စစ်ကောင်စီစစ်ကြောင်းဗမာတပ်တော်အမှတ်838တပ်ရင်းနဲ့မမေးတက်တွေစုမိုးထားတဲ့နေမြေတဲ့ဝင်မလာနိုင်အောင်ဧပြီလ24နဲ့25မှာပိတ်ဆို့တိုက်ခတ်ခဲ့တာနဲ့ပတ်သက်လို့အတိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာဧပြီလ24ရက်မှာတန်ချက်ကားကားတွေနဲ့ပြစ်ခတ်ဝင်ရောက်လာခဲ့တာဖြစ်ပြီးတော်လိုင်းမမေးတက်တွေနဲ့2နာရီကြာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။တော်လိုင်းမမေးတက်တွေဘက်ကလက်နက်ကြီးတွေ40မမဘုံးတိတွေနဲ့ပြစ်ခတ်ခဲ့တာကြောင့်အကြမ်းဖက်စစ်တပ်ဘက်ကစစ်ကြောင်းမှုအဆင့်ရှိသူအပါအဝင်9ဦးတေဆုံးခဲ့ပြီး10ဦးထပ်မံဒဏ်ရာရသွားတာလို့အတိပေးထားပါတယ်။ထိတွေ့တိုက်ပွဲဖြစ်ချိန်မှာစစ်တပ်စစ်ကြောင်းကတန်ချက်ကားကားတစ်စီးဟာဝမ်ပြေရွာရင်မြောင်းနဲ့ထိုးချသွားတဲ့အတွက်အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့တွေက4ကားတွေနဲ့ပြန်လည်ဆွဲတင်နေချိန်မှာတော်လိုင်းမာမိတ်တပ်တွေဘက်က လက်နက်ကြီးနဲ့ထပ်မံပစ်ခတ်တိုက်ခိုက်ခဲ့ရမှာလဲစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့ပြီးမနီးကဧပြီလ25ရက်မနေ့ပိုင်းမှာစစ်တပ်စစ်ကြောင်းပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါဗျ။အဲ့ဒီတိုက်ပွဲမှာအကြမ်းဖက်စစ်ကောင်စီဘက်ကပစ်ခတ်မှုတွေကြောင့်တော်လိုင်းရဲဘော်တဦး40ဘုံးတိစထိမှန်တာကြောင့်ဒဏ်ရာရခဲ့ပေမဲ့မဆုံးရင်ရဘူးလို့ဗမာတပ်တော်ဘမ်ဘော့အာမီကဆိုပါတယ်။တန်ချက်ကကားတွေနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဗမာတပ်တော်အမှတ်838တရင်မင်းမှုခဲအမှတ်1တရင်မင်းမှုခဲအမှတ်5တရင်ပေါ့တောင်ပိုင်းကျမ်းမာရေးနဲ့သူနာပြုတပ်ဖွဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ဆလင်းဒေါင်းစစ်အောင် LPDF ဒေါင်းညီနောင်မျိုးရပျောက်ကြားတပ်ဖွဲ့မင်းမှုခဲလက်ရုံးတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်စစ်ကောင်စီဟာဆလင်းမြို့နယ်အတွင်းကတော်လိုင်းတပ်တွေစုမိုးထားတဲ့နေမြေတွေထဲကိုအင်အားအလုံးကြီးနဲ့စစ်ကြောင်းတွေခွဲပြီးဝင်ရောက်နေတဲ့အတွက်မိဘပြည်သူတွေအနေနဲ့လေရင်အန်ရည်လက်နက်ကြီးအန်ရည်မရှိစေဖို့ဘုံကုတ်ချင်းတွေတူးထားကြဖို့ပြည်သူ့ကာကွယ်တပ်တွေရဲ့ညွှန်ကြားချက်တွေကိုတသွေးမတိန်လိုက်နာဆောင်ရွက်ကြဖို့ဗမာတပ်တော်ဘမ်ဘော့အာမီကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။အခုတခါဝက်လက်မြို့ပေါ်ကစစ်တပ်တပ်ဆွဲရာရဲစခန်းထွေရုံမိသက်ရုံနဲ့ကင်းစခန်းကိုဒရုန်းတွေနဲ့တပြိုင်တည်းဘုံကျဲတိုက်ခတ်ခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းကဝက်လက်မြို့ပေါ်ကဂျမ်ပတ်စစ်တပ်ထိုင်ချတပ်ဆွဲရာရဲစခန်းထွေရုံမိသက်ရုံနဲ့ကင်းစခန်းစားတဲ့နေရာတွေကိုဒရုန်းတွေသုံးပြီးတပြိုင်တည်းဘုံကျဲတိုက်ခတ်ခဲ့တယ်လို့ People's Sovereign Revolution Wallet ကပြောပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဘက်ကအင်အား100လောင်းနဲ့ထိုင်ချတပ်ဆွဲထားတဲ့ရဲစခန်းထွေရုံမိသက်ရုံနဲ့ကင်းစခန်းကိုတော်လိုင်းတပ်တွေကမနေ့ကဧပြီလ25ရက်မနေ့ပိုင်းမှာတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်စစ်တပ်လက်အောက်ခံတွေဖြစ်တဲ့ထွေရုံဝန်ထမ်းတွေပါဝင်ပြူစောတီတွေထိခိုက်ဒဏ်ရာရရှိတာလို့သိရပေမဲ့အသေးစိတ်သိရအောင်ဆက်လက်စုံစမ်းနေစေလို့တော်လိုင်းတပ်တွေကအသိပေးပါတယ်။ဒရုန်းအနေနဲ့ပုံကျဲတိုက်ခိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ငယ်တွေနဲ့အဆက်မပြတ်ပြန်လည်ပစ်ခတ်တာတွေရှိပေမဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေအထူးကမရှိဘူးလို့သိရပါတယ်။ဒီတိုက်ခိုက်မှုကိုပြည်သူ့အစီအကံတော်လိုင်းတပ်ဖွဲ့ဝက်လက်မြို့နယ်ပကဖလာရုံးတိုင်နယ်ပကဖ Ensign or Drone တပ်ဖွဲ့ Phoenix Winds Drone တပ်ဖွဲ့ SN Warazin ပြည်သူ့ကာကွယ်တပ်ဖွဲ့နဲ့ RG Drone တပ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါလေခင်ဗျာ။အခုဆက်လက်ပြီးစံပဝဲမြို့နယ်ကစစ်ရှုံးကောင်စီရဲ့အမှတ်73ကာကွယ်ပစ္စည်းစက်ရုံကိုတရားခွန်မှာရှော့တိုက်တုံး10လုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းစင်ပေါ်ဝဲမြို့နယ်မှာရှိတဲ့စစ်ရှုံးကောင်စီရဲ့အမှတ်73ကာကွယ်ပစ္စည်းစက်ရုံကပ္ပစ73တွင်းကိုတရားခုံမှမှရှော့တိုက်တုံး10လုံးနဲ့အောင်မြင်စွာပစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ Brave Warriors for Myanmar BWM ဖွဲ့ကပြောပါတယ်။မနေ့ကဧပြီလ25ရက်နေ့ည12:00နာရီခန့်အချိန်မှာကပ္ပစ73ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးရှော့တိုက်တုံး10လုံးစလုံးအရေးပါတဲ့နေရာတွေကိုထိမှန်ပေါက်ကွဲခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေကိုကနအူးစုံစမ်းသိရှိထားပေမဲ့သတင်းပုံမှုခိုင်မာအောင်အတိအပြုစုံစမ်းနေတယ်လို့ဆိုပါတယ်။စစ်ရှုံးကောင်စီရဲ့အမှတ်73ကာကွယ်ပစ္စည်းစက်ရုံကပ္ပစ73ဟာမြည်သူလူထုကိုတပ်ဖြတ်ရမှအုံပြုနေတဲ့အသေးစားကြီးစံကနေအကြီးစားလေယာဉ်ဘုံးသီးတွေအထိထုတ်လုပ်နိုင်တဲ့ဒီတိုနေတာနဲ့အစာပြိုးရန်လိုခေါ်တဲ့ primary အဓိကထုတ်လုပ်ပေးတဲ့စက်ရုံလို့သိရပါဗျ။ကပ္ပစ73စက်ရုံပျက်စီးသွားမယ်ဆိုရင်ဒီစက်ရုံကိုမိခိုးနေရတဲ့ကပ္ပစ3ကပ္ပစ5ကပ္ပစ9ကပ္ပစ12ကပ္ပစ25ကပ္ပစ19ကပ္ပစ21တို့ဟာလည်းထုတ်လုပ်မှုထိခိုက်နိုင်တယ်လို့တော်လိုင်းအင်အားစုတွေကဆိုပါတယ်။ပြည်သူလူထုနဲ့တော်လိုင်းအင်အားစုတွေကိုဒုက္ခပေးနေတဲ့စစ်ကောင်စီရဲ့အချက်ချာကြရနေရာတွေကိုဖြိုခွင်းနိုင်မှຫນွေဦးတော်လိုင်းအောင်မြင်မှာဖြစ်တဲ့အတွက်မာမေးဖွဲ့တွေပူးပေါင်းပြီးကပ္ပစ73ဆက်ရုံကိုတိုက်ခတ်ရတာလို့ Brave Warriors for Myanmar BWM ကထုတ်ပြန်ထားပါတယ်စစ်ကောင်စီအတွက်ခဲယမ်းတွေထုတ်လုပ်ပေးနေတဲ့ကပ္ပစ73ကို Brave Warriors for Myanmar BWM အဖွဲ့ရဲ့ဦးဆောင်စီမံမှုနဲ့ Sharon Anya No More Dictatorship NMD အဖွဲ့ Eagle Brigade ဖွဲ့တို့ကပူးပေါင်းတိုက်ခတ်ခဲ့တာဖြစ်ပြီးအမေရိကန်နေဖြစ်တဲ့ Apple Mail PDF နဲ့ People Independence Army PIO PIA ဖွဲ့တို့ကအားဖြည့်ကူညီခဲ့တယ်လို့သိရပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ကမ်ဘာမြို့နယ်ရင်းနှီးသားရဲကင်းကိုတိုက်ခတ်ရမှာစခန်းမှုအပါဝင်တပ်ဖွဲ့ဝင်တွေထွက်ပြေးသွားတာကြောင့်စခန်းကိုရှင်းလင်းဖျက်ဆီးခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မကွေးတိုင်းတရက်ခင်ကမ်ဘာမြို့နယ်တွေကရင်းနှီးသားရဲကင်းကိုတိုက်ခတ်ရမှာစခန်းမှုအပါဝင်တပ်ဖွဲ့ဝင်တွေထွက်ပြေးသွားတာကြောင့်စခန်းကိုရှင်းလင်းဖျက်ဆီးခဲ့တယ်လို့တရက်ခင်အမှတ်လေးတရင်ကဒီနေ့ဧပြီလ26ရက်မှာထုတ်ပြန်ပါတယ်။တရက်ကံမပြေကာလန်ပေကပ္ပစ7နဲ့73မိုင်ကွာမှာရှိတဲ့ရင်းနှီးသားကြီးရွာကစခန်းမှုမြက်သွင်အောင်ဥဆောင်တဲ့ရင်းနှီးသားရဲကင်းစခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်တရက်ခိုင်စစ်တနာတရက်ခိုင်အမှတ်လေးတရင်တက်ခွဲတဲ့နဲ့တက်ခွဲနှစ်တို့ပူးပေါင်းပြီးမနေ့ကဧပြီလ25ရက်မနက်ပိုင်းမှာတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အတိအပေးထုတ်ပြန်တာဖြစ်ပါတယ်။အဲဒီစခန်းကိုမနက်9နာရီခန့်အချိန်မှာစတင်တိုက်ခိုက်ခဲ့ရမှာရန်သူဘက်ကအနှဲငယ်သာပြန်လည်ပစ်ခတ်နိုင်ပြီးလက်နက်ချအညံ့ခံမယ်လို့ပြောလာတဲ့အတွက်ဒီလိုကာကွယ်တပ်တွေဘက်ကအပြစ်ရပေးချိန်မှာစခန်းမှုအပါဝင်ရဲတွေအားလုံးလက်နက်တွေယူဆောင်ပြီးထွက်ပြေးသွားကြတယ်လို့ဆိုပါတယ်။ဒီလိုကာကွယ်ရဲဘော်တွေရဲစခန်းထဲဝင်ရောက်ရှင်းလင်းချိန်မှာရဲတပ်ချက်တအူးကိုတုံ့ပန်းအဖြစ်ဖမ်းဆီးရပြီးခဲ့ပြီးဂ G3 တလက် G3 ကြီးပေါက်3ခုကြီးမျိုးစုံ1000ကျော်ကား2စီးစိုက်ကဲ4စီးနဲ့စစ်အသုံးဆောင်ပစ္စည်းအချို့သိမ်းဆည်းရနိုင်ခဲ့ကရဲစခန်းကိုမိရှုပြချခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီတိုက်ပွဲမှာပြည်သူ့ကာကွယ်ရေးဘော်တွေထိခိုက်မရှိအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ26ရက်နေ့ Radio Energy ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။ပထမဆုံးတင်ပြမယ့်သတင်းကတော့နိုင်ငံတကာအသိုက်အဝန်းအနေနဲ့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုများကိုအလေးထားစဉ်းစားပြီးလေးလေးနက်နက်အရေးယူဆောင်ရွက်ဖို့အချိန်တန်ပြီလို့ဦးကျော်မိုးထွန်းပြောကြားတဲ့သတင်းပဲဖြစ်ပါတယ်။နိုင်ငံတကာတန်ဝန်းနေတဲ့စစ်ကောင်စီရဲ့ရက်ဆက်တန်းကျုံမှုတွေကိုလေးထားစဉ်းစားပြီးလေးလေးနက်နက်အရေးယူဆောင်ရွက်ဖို့အချိန်တန်ပြီလို့ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှစီးပွားရေးနဲ့လူမှုရေးကောင်စီအောက်က Force Displacement and Refugee Protection ကောင်စီနဲ့အထူးအစည်းအဝေးတစ်ရက်ကိုဧပြီလ24ရက်နေ့ကကျင်းပခဲ့ရမှာဦးကျော်မိုးထွန်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာအများစုဟာနေရဲဆွန့်ခွာနေထိုင်နေရပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အခြားနိုင်ငံတွေမှာပါဒုက္ခသည်တွေဖြစ်ခိုလုံနေကြရတယ်လို့ဆိုပါရယ်။ဒါ့အပြင်2021ခုနှစ်ဖေဖော်ဝါရီလကတည်းကဖြစ်ပေါ်ခဲ့တဲ့ဆက်နာသိမ်းမှုနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာမြန်မာနိုင်ငံတစ်ဝန်းလုံးကပြည်သူတွေပေါ်ဆူရတဲ့တရားမှုတွေကြားရောက်နေတဲ့အပြင်နေရဲဆွန့်ခွာနေထိုင်ရတဲ့ပမာဏလည်းကြီးမားနေပြီလို့အစည်းအဝေးတက်ရောက်လာသူတွေကိုအသိပေးထားပါရယ်။ဥချာနေနဲ့လည်းနေရဆွန့်ခွာနေထိုင်ရသူ 3.5 သန်းရှိတယ်လို့ခန့်မှန်းထားပေမဲ့ဒီထက်မြင့်မားနိုင်တယ်လို့လည်းပြောခဲ့ပါဗျ။ 19.9 သန်းသောမြန်မာပြည်သူတွေဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေရေးပေါ်လိုအပ်နေပြီးနေအိမ်နဲ့ဘာသာရေးအဆောက်အအုံတသိန်းကျော်ဖျက်ဆီးခံရတယ်လို့လည်းနိုင်ငံတကာအသိုက်အဝန်းကအသိပေးထားပါဗျ။မြန်မာပြည်သူအများစုဟာအိမ်နီးချင်းနိုင်ငံတွေနဲ့အခြားနေရာတွေကိုထွက်ပြေးတိမ်းရှောင်နေရပြီးမျိုးသမီးလူငယ်နဲ့ကလေးသင်ငယ်တွေဟာမြန်မာနိုင်ငံအကြက်တဲတန်ကိုခါစီးခံနေရဒုက္ခဆင်းရဲတွေနဲ့ရင်ဆိုင်ဖြစ်တဲ့နေရာချိန်မှာ 9.9 ပြင်းအားရှိတဲ့ငလျင်ကြောင့်ဒုက္ခတွေဆင်ခဲတိုးပွားလာခဲ့တယ်လို့ပန်မကြီးဦးကျော်မိုးထွန်းကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကျက်တဲဟာဒေသတွေနဲ့အခြားနိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါထိပါစေတာကြောင့်နေရာဆုံးခွာသူတွေနဲ့ဒုက္ခသည်တွေကိုတင့်တော်တဲ့အကာအကွယ်ပေးဖို့အလွန်ရေးကြီးနေပြီလို့လည်းပြောခဲ့ပါသေးတယ်။ခုလိုဖြစ်နေရတာဟာဆရာနာရှင်စနစ်ကြောင့်ဆိုတာအငင်းပွားပွေရမရှိတဲ့အတွက်မြမပြည်သူတွေလုံလာနေတဲ့ဆရာနာရှင်စနစ်နဲ့မတရားဆရာနာသိမ်းမှုတို့ခြုံငင်းရင်းနဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရေးဂျိုးမန်းနေမှုတွေမှာနိုင်ငံတကာတိုက်ဝန်ရဲ့ပံ့ပိုးကူညီမှုကအလွန်ရေးပါတယ်လို့ကုလဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တပ်မကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်။ဒါကြောင့်နိုင်ငံတကာတိုက်ဝန်နေနဲ့ဒီအခြေအနေတွေကိုလေးထားစဉ်းစားပြီးလေးလေးနက်နက်အရေးယူဆောင်ရွက်ဖို့အချိန်တန်ပြီလို့စီဝေးတက်ရောက်လာသူတွေကိုတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့မြစ်ကြီးနားမှာရှိတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးနန်းစီရဲမွန်းနဲ့အရာတွင်ကြောက်ရောက်ပောက်ကွဲပြီးတဦးသေးဆုံးတဲ့သတင်းဖြစ်ပါတယ်။ကစင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးနန်းစီရဲမွန်းနဲ့နေထိုင်ရာမလိခအရာတွင်ကြောက်ရောက်ပောက်ကွဲခဲ့တာကြောင့်လူငယ်တဦးသေးဆုံးသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။မြစ်ကြီးနားမြို့မှာရှိတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမနေ့ကဧပြီလ25ရက်ည7နာရီခွဲကျော်ချိန်မှာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်စစ်တပ်လက်အောက်ခံနန်းစီရဲဝန်ထမ်းနေထိုင်ရာမလိခအင်အားအတွင်းတို့လက်နက်ကြီးကြီးကြောက်ရောက်ပောက်ကွဲခဲ့တာလို့ဆိုပါတယ်။ဆိုပါလက်နက်ကြီးကြီးကြောက်ရောက်ပောက်ကွဲမှုကြောင့်လူငယ်တဦးသေဆုံးပြီးဝန်ထမ်းအင်အားအဆောက်အုံတွေလည်းလက်နက်ကြီးစထိမှန်ပျက်စီးခဲ့ရတယ်လို့သိရပါတယ်။ကချင်ပြည်နယ်ရဲ့မြို့တော်မြစ်ကြီးနားမြို့မှာမနေ့ကဧပြီလ25ရက်မနက်ပိုင်းကတည်းကလက်နက်ကြီးပစ်ခတ်တံတွေကြားနေရပြီးဝိုင်းမော်ဘက်ကိုပစ်ခတ်တာလို့ယူဆရတယ်လို့မြစ်ကြီးနားမြို့ကန်တွေကခန့်မှန်းပြောဆိုနေကြပါတယ်။ကချင်လူလည်ရေးတက်မတော် KIA နဲ့မဟာမိတ်ပူပေါင်းတပ်တွေဗမော်မျိုးကစစ်ကောင်စီလက်ကျန်းစခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်ကမျိုးသိမ်းတိုက်ပွဲကိုလက်ဆတ်တက်နေချိန်မှာမြစ်ကြီးနားမျိုးနဲ့ AR မြစ်ချပြီးလေးမိုင်ကန်တာကွာဝေးတဲ့ဝိုင်းမော်မျိုးနယ်က KIA နဲ့မဟာမိတ်ပူပေါင်းတပ်တွေထိန်းချုပ်ရာနေရာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့စီရေးအခြေအနေလေ့လာသူတွေစီကနေသိရပါတယ်ရှင်ခုနောက်ဆုံးသတင်းကတော့ဒီမော့ဆို PDF ထံလက်နက်နဲ့တကွအလင်းဝင်လာတဲ့အကြမ်းဖက်စစ်တပ်လက်အောက်ခံပြည်သူစစ်6ဦးကိုကျဲ65သိန်းထောက်ပံ့တဲ့တဲ့မဲ့ဖြစ်ပါတယ်။ဒီမော့ဆို PDF ထံကိုလက်နက်နဲ့တကွအလင်းဝင်လာတဲ့ကျဲ65ကောင်စီလက်အောက်ခံပြည်သူစစ်6ဦးကိုကနဦးထောက်ပံ့ငွေဖြင့်ကျဲ65သိန်းပေးအပ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆို DMO Local PDF ကပြောပါတယ်။ဆိုပါစစ်မှုရန်ပြည်သူစစ်တပ်ဖွဲ့ဝင်6ဦးဟာ ဧပြီလ16ရက်နေ့ကလက်နက်ခဲရဲတွေနဲ့အတူဒီမော့ဆို PDF ထံအလင်းဝင်လာတာလို့သိရပါတယ်။သူတို့နဲ့အတူ MA1 တနက်9လက် MA1 G455 တောက် G-box 16ခုလက်ပြပုံလေးလုံး14မိုင်3လုံး G ကလေးတဲ့ Icon တစ်လုံးဖုန်းခုနှလုံးယူဆောင်လာနိုင်ခဲ့တယ်လို့အသိပေးပါတယ်။လက်ရှိမှာအလင်းဝင်လာသူတွေကိုကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ပေးထားပြီးမိသားစုတွေနဲ့ဆက်သွယ်နိုင်ဖို့အကြောင်းကြားပေးထားတယ်လို့သိရပါတယ်။အလင်းဝင်လာသူတွေရဲ့ထွက်ဆိုချက်အရတက်တွင်းမှာ WY မူရီစေဝါတွေစိတ်တိုင်းကြရောင်းဝယ်သုံးဆွဲခွင့်ရှိတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့နိုင်စစ်ညင်မှန်းနှိပ်စက်တာတွေမကြာခဏခံရတယ်လို့ဒီမော့ဆို PDF ကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်ဤပြီလာ29ရက်နေ့အတွက်မူလဝေဒခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရှမ်းပြည်နယ်၊ကယင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျဲကျဲမိုးရွာသွားနိုင်ပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ကြံ့ဒေသတွေမှာအများအပြားသားရနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံအလဲပိုင်းဒေသတွေနဲ့မြဝကျောမော်ဒေသတွေမှာ34ဒီဂရီစင်တီဂရိတ်ကနေ38ဒီဂရီစင်တီဂရိတ်အတွင်းကိုရောက်ရှိနိုင်ပြီးစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်နေပြည်တော်ပဲခူးတိုင်းနဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်တချို့တို့မှာအပူချိန်42ဒီဂရီကနေ44ဒီဂရီစင်တီဂရိတ်အထိမြင့်တက်နိုင်ပါတယ်။မြူချိန်တွေကတော့မြန်မာနိုင်ငံဒေသအများစုမှာမြူကျဆင်းမှုရော့ကျနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးမြို့သမီးကဏ္ဍမှာတော့ဖလော်ရာဟန်တင်ဆက်ထားတဲ့တော်လန်ရေးဤအောင်မြင်ခြင်းအလှကပအပိုင်း158ကိုနားဆင်ကြရပါမယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်မြို့သမီးကဏ္ဍမှာတော့ဒီမအတွက်စိတ်မကောင်းစရာမြင်ဝင်းများနဲ့အဖြစ်ပြက်များကပြည်သူတော်တော်များများကိုဒီမပါဝင်တုံ့လုပ်စေခဲ့ပါတယ်ရက်ပိုင်းမချာနာရီပိုင်းမချာလေရင်နဲ့ပြည်သူတွေနေထိုင်ရာရဝန်းကိုပေါင်အား900 300ပြင်းအားတွေနဲ့လေရင်ဘုံကျဲခဲ့ကြတယ်တီတကူမှာတော့မိသားစုအလူအဖြစ်မအားလာနဲ့ဇနီးကကျက်သိန်း100လှူဒန်းနေပါတယ်ဒါနဲ့နောက်ဆက်တွဲအနည်းနဲ့ပြန်လဲတီဆောက်ရေးအတွက်စကိုင်းတိုင်းဝန်ကြီးချုပ်ကိုဘီလီယံ50ပေးထားပြီးဖြစ်တယ်ဆိုတာကိုလည်းပါဆက်ဖြားလေးနဲ့လွယ်လွန့်တကူပြောသွားခဲ့ပါတယ်ကျမလိုပြည်သူတယောက်နေနဲ့လိလာမိတလောက်ဆိုမအားလာဆိုတဲ့မြမစစ်ကောင်းဆောင်ဒီဗစက်ဖြားလေးနဲ့ငိမ့်ညံရေးပြည့်ရက်ရေးပြန်လဲတိဆောက်ရေးစတာစတာတွေကိုလွယ်လွယ်လေးပဲပြောခဲ့သလိုပြည်သူတွေဆုံးရှုံးလိုက်ရတဲ့ဘဝများအတွက်ဘယ်ကိစ္စကိုမှအလေးနဲ့ထားပြောခဲ့တာမတွေ့ဘူးပါဘူးဒါကိုကျမလိုပြည်သူတယောက်ကစစ်ကောင်းဆောင်ရဲ့လောက်ရတိုင်းကိုသိနေသလိုနိုင်ငံတကာကောင်းဆောင်များကမသိဘဲမဟုတ်ကြပါတိကျမှာပါဘလို့အရေးချင်းဘလို့စမ်းဆောင်မှုများဖြင့်နိုင်ငံတော်ကြီးကိုကတင်းကောက်မလဲယုံကြည်လို့မရတဲ့အနေထားပါအာနာမြဲဖို့အာနာရဖို့အတွက်ရွေးကောက်ပွဲဆိုသည့်စကားကိုသာစစ်ကောင်းဆောင်အတွက်အရေးရာတစ်ခုအဖြစ်ပါဆက်မှဒရဆက်ရွတ်နေသလိုတစ်ဖက်ကလည်းပြည်သူကိုလက်တွေ့အကြောင်းမျိုးမျိုးဥပဒေမျိုးမျိုးနဲ့ဒရဆက်နှိပ်စက်နေတာကလည်းရက်တက်မသွားပါဘူးမြေပြင်မှာယခုလက်ရှိဒေါ်လာရင်းတပ်ပေါင်းစုတွေရဲ့အောင်မြင်မှုတွေကိုမရှင်နိုင်တဲ့စစ်ကောင်းဆောင်ဟာဝေဟင်ကနေလေရင်နဲ့မြန်မာပြည်ကြီးကိုကြီးဆိုးနိုင်ဖို့ကြိုးစားနေတယ်။2022ခုနှစ်ပိုင်းလောက်ကဗစီကြီးကျေးရွာကိုဝေဟင်ကနေရရဆက်ဆက်ဘုံကျဲခဲ့တဲ့ဖြစ်စဉ်ကနေယနေ့အချိန်ထိပြည်နယ်တိုင်းအသီးသီးမှအရသာပြည်သူတွေကိုသေစေခဲ့တာပြည်သူဘက်ကမှတ်တမ်းမှတ်ရာများစွာရှိနေကြပါတယ်။ယခုလိုဖြစ်ပြများကကဘာကိုလဲမတရားသောအနိုင်ကျင့်မှုကြီးဖြစ်သည်ဆိုသည်ကိုပြည်သူများရဲ့ဝန်ရံမှုဖြင့်အထောက်ထားများစွာကိုချပြခွင့်ရခဲ့ကြတယ်။ဒီပေါ်မှာအချို့သောနိုင်ငံများရဲ့လုပ်ရများသည်စစ်ကောင်စီနှင့်ပူးတွဲနေသည့်ကဘာအတီးတီးသောနိုင်ငံများကထောက်ပြစရာဝေဖန်စရာဖြစ်ခဲ့ရသလိုမြန်မာနိုင်ငံရဲ့လုပ်ရေးကံရေးများမှနီတိအချက်လက်များကိုထောက်ခံနေသမီးဆိုတာကိုမေးစရာမေးခွန်းဖြစ်လာနေပါပြီ။ပြည်သူနဲ့မြန်မာစစ်တပ်ကြားမှာယနေ့အချိန်ထိဖြစ်နေသည့်ပြဿနာသည်စစ်ရေးမဟုတ်ခဲ့ပေမယ့်ပြည်သူအရေးသာဖြစ်သည်ကိုစစ်ကောင်ဆောင်လက်မခံနိုင်ခြင်းသည်တိုင်းပြည်ကိုကြောက်ထဲထိရောက်အောင်ဆွဲခေါ်လိုက်ခြင်းပါပဲ။ပြည်သူရေးနိုင်ငံအရေးအဖြစ်ပြည်သူတွေပြည်သူစန္ဒကိုထုတ်ဖော်ခဲ့ကြပါတယ်အစကနဦးမဆလို့ပြည်သူစန္ဒကိုမရှေးရှုပဲမြန်မာစစ်တပ်ဒီလက်နက်ကိုင်းလမ်းစဉ်ဖြင့်ဖြေရှင်းခဲ့ခြင်းကြောင့် ယနေ့အချိန်ထိပြီးသူတွေရဲ့စိတ်ဓာတ်ခွန်အားကိုတိုးလှန်နိုင်သည့် single view ဟာအဖြစ်ပြီးသူတော်လှန်ရေးတပ်ဖွဲ့အဖြစ်ပြောင်းလဲလာခဲ့ကြသည်အခုလိုပြီးသူတွေဘက်ကနေစည်ရင်တာလုံမှုဘုံမအားကောင်းလာစေခဲ့တာကိုအာနာရှင်များလက်မခံနိုင်သည့်အတွက်ကြောင့်လေချောင်းတက်ခိုက်မှုဆိုသည့်လောက်ရက်ကိုလှုပ်ဆောင်နေကြပါတယ်တနိုင်ငံလုံးအနေထားဖြင့်ကြည့်မယ်ဆိုရင်ညီသူမျိုးသူမှလွတ်လပ်နေသည်ဟုရဲ့မရှိပါဒီနေ့ချင်းပြင်းအားများစွာဖြင့်ဒီသူကိုဘုံကျဲနေသည့်လေချောင်းတောင်းဝန်ယူထားသူမိသားစုများတည်တောင်းလူပဝင်းကျင်းနဲ့ဆက်သွဲပြတ်သည့်အနေထားဖြင့်နေထိုင်နေကြမှာပါလွတ်လပ်ခြင်းဆိုတာမိမိပဝင်းကျင်းအနည်းငယ်အတွက်သာဟုတ်ခြင်းဟုတ်ပါလိမ့်မယ်တကယ်လက်တွေ့မှာတော့လူတိုင်းဟာအမိတ်အာဏာအောက်အကျဉ်းချနေကြတာပါဒီသူဆိုတာမိမိတိုင်းပြည်နိုင်ငံလှပဖို့အသီးပွင့်တိုင်းမှာအစိတ်ခတ်မထားပါဘူးဒီမှာစစ်ကောင်ဆောင်များကတော့ကျွန်းတစုရဲ့အပြောနဲ့လောက်ရတိုင်းမှာတော့စိတ်ရည်တွေပါနေတာပြည်သူဘဝများအတွက်လက်တွေပါပဲဒီခရီးကဆယ်စုနှစ်ခရီးကိုတောင်ကျော်လွန်ခဲ့ပါပြီခေါင်းဆောင်တိုင်းမှာအရေးချင်းဆိုတာလောက်ရနဲ့အပြောကတစ်ထပ်တည်းရှိနေဖို့တော့လိုပါလိမ့်မယ်ဖြစ်ပျက်တိုင်းမှာမြန်မာစစ်ကောင်ဆောင်ရဲ့အပြောနဲ့တစ်ထပ်တည်းလုတ်ကန်ရေးဆိုတာဘာတစ်ခုမှမရှိပါဘူးပြည်သူပေါ်ကိုဘာပဲဖြစ်ဖြစ်လုံရဲတယ်ဆိုတဲ့စကားတခွန်းဖြစ်နေတတူဝပြည်သူပေါ်ဖိနှိပ်နိုင်ခြင်းပို့လက်ခံထုတ်ကိုဝေယမ်းလိုက်တိုင်းပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်တွေပျက်စီးခဲ့ကြရတယ်။တိုင်းပြည်ကဘေးမျိုးမျိုးကြားရောက်ချင်းမာတော့မိသားစုကအပူရုံမရှိစီအပြောင်းပြောင်းလူထားတဲ့ခေါင်းတစ်လုံးမှမျက်နှာပြောင်းတိုက်လို့ပြည်သူကိုပါးစပ်ဖြားလေးနဲ့နေတမျိုးညတမျိုးမျက်နှာတယောစာမျိုးမျိုးနဲ့ပါအခုတော့စကိုင်းအတွက်ဘီလီယံ50နဲ့ခြေပြန်လိုက်လို့ပြည်သူတွေဘဝကစင်ရဲ့ဒုက္ခတွေမှလည်းနှဲ့နေစေပါပဲ။နေပြည်တော်ဆိုတာတစ်ချိန်ကစစ်ကောင်းဆောင်တဲ့အတွက်ဤပညာမရှိဇိမ်ခံဖို့ခိုအောင်ရအဖြစ်တိဆောက်ထားသည့်တင်မော်ကြီးတစည်းဖြစ်ခဲ့ပါတယ်။ခုတော့ငလျင်ငန်းကြောင့်အခြေပြက်အနေပြက်ခဲ့ရပါပြီ။ပြည်သူပေါ်မတထားတဲ့စစ်ကောင်းဆောင်များကမိမိတို့အဖွဲ့အစည်းအတွက်တော့ရရရောရောဗန္နာငွေကိုသုံးခဲ့ပါတယ်။ခေကောင်းစနစ်ကောင်းကိုတိစောက်ခွင့်ရပါလေရဲ့မိမိတို့အာနာကိုသာရှေတန်းတင်နေသူများအဖို့ကြီးသူတွေရဲ့ဘဝကမတိမငိမ့်နဲ့ဖြတ်တန်းနေကြရအောင်မှာပါပဲနိုင်ငံတကာနိုင်ငံရဲ့အစဉ်တစဉ်ကိုရရှိဖို့ဆိုတာကြီးသူတွေရဲ့စံတာကိုသာအဓိကထားမှသာစဉ်တစဉ်ကိုရရှိမှာပါအရာရာမှာမိမိစံတာအတိုင်းဘွဲတစိတ်တက်အမည်နမတွေတက်မိမိကိုယ်တိုင်ချိတ်ဆွဲနေလို့လေကြီးသူကတော့ဆင်းရဲဒုက္ခမျိုးစုံနဲ့မြန်မာနိုင်ငံပေးထားတဲ့ဘွဲတစိတ်ကတက်သေးပါပဲတခြားတက်သေးပြစရာမရှိတော့ပါဘူးပြည်သူတွေမှာကိုပိုင်ဘွဲတစိတ်ရဖို့ဆိုပြည်သူအားနဲ့ပဲအာနာရှင်ကိုအပြေးတိုင်တွန်းလာမှသာအာနာရှင်ရဲ့ဖိနှိပ်ခံပေါ်ကနေလွတ်မြောက်ကြရမှာပါဒါမှသာပြည်သူရည်မှန်းထားတဲ့လွတ်လပ်ခြင်းတရားမျှတခြင်းလူတိုင်းရရှိနိုင်မဲ့လူခွင့်ရင်းများကိုမိမိတို့ကိုယ်တိုင်ချိတ်ဆက်ခွင့်ရလာကြဖို့အတွက်ကြိုးစားကြရမှာဖြစ်ပါတယ်။အဲ့အတွက်ပြည်သူတွေစီလုံးမှသာကျမတို့လိုချင်တဲ့ဘဏ္ဍာဖြစ်သည့်ဒေါ်လာရင်းဤအောင်မြင်မှုအလှကဘာကိုတည်ဆောက်နိုင်ကြမည်လိမ့်မယ်လို့ဤမျိုးသမီးကဏ္ဍလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညနောက်ဆုံးထုတ်လွှင့်မှုအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။ကချင်ဘာသာနဲ့တပတ်အတွင်းသတင်းများကိုတော့ဗရန်ရှယ်ရီကတင်ဆက်ပေးပါမယ်ရှင
်။ဆောင်းရိုင်းဂျီရိုဟွန်ပေါ်မြူရှာနီယောင်ဝီပျော်စင်ဆာအမီကာလောဗီဒီယိုအန်ယူဂျီအာပန်မီနမန်တီလန်ဝါဆိုင်ဖောင်းစတုံရှိကနေပဲမိုင်ပတန်ရှိကောနာထောင်းလဲယမ်ရောစနာရီညာရှောင်းနန်ခုနာခရံလဲရှိုင်လမ်ဒီဆိုင်ငါအစိုးရနန်ခရံဖေတောက်ခရောကလောဒါနာမတူရာအိုင်ငါနာကန်ကွမ်ဆမ်ကမ်ဆနေရှိကပေတာမတူညာနာရီခရံလဲရှိုင်လမ်ဒီဆိုင်ငါအစိုးရနန်ခရံဖေတောက်ခရောကလောဒါနာမတူရာအိုင်ငါနာကန်ကွမ်ဆမ်ကမ်တူဝါလရှိလာအန်ယူဂျီအစိုးရအားရှိလငါခရက်ကန်ကင်ကွန်ကွမ်ငါစပွန်ဒါဆနေရီယာငါယံကွမ်ရှမ်ညံပြန်တပ်နီနင်ကွန်ရလာတာပွဲရမတူခင်းကြောင်ဝိုင်ပေမိုလူအိုင်အန်ချေရမလန်ဖုန်နီရလာတာပွဲဖေနင် ခပိုင်မမဆာလမ်တိရှာမြစ်တကမိုက်ဆိုင်ပင်ရှိတုံယူအိုင်ဒိုင်တာဂရောင်းတမတာအိုင်ဂရောင်းတန်တူအိုင်နင်းခပလမ်နီကလောလူနာမတူရာငါအိုင်ကွန်ရှင်မြန်ပြန်တပ်နေကိုရလတပွဲဖဲခရန်ခူရှာကလောနာမတူခန်ငါရိုက်တင်အန်ချေကိုရှောင်းကလောကင်ငိုင်မမဆာခရန်ပဲတောက်ခေါခန်ကြံတာနာမတူရာငါအိုင်တိုင်မကျော်ခရန်ကလိုင်လမ်တိစိန်ငိုင်အစိုးရအနန္တငိုင်ပဲတောက်ခေါကလောတာလူနာမတူရာငါမမကြအိုင်ငါနာကန်ကွန်ဆမ်ကမ်ဆွနေလမ်ကျဲလူအိုင်မတူနာအညူဂျီနီအမိုက်ကမုန်တန်နီတဲ့ကနောမစလမ်တဲ့ဆဲနာမဲဆွန်နိုင်နေငါဆောမထိုင်ရင်ဘူးရှဲမ်ကျော်မိုက်ဆန်ရှဲလမ်နီမုံငါအိုင်ငါနာခရင်မောင်တော်စမအောင်ဆွနေရှိကပဲတမတူညာနာရယ်အညူဂျီနီအမိုက်ကမုန်တန်နီတဲ့ကနောမစလမ်တဲ့ဆဲနာမဲဆွန်နိုင်ငါဆောမထိုင်ဘူးရှဲမ်ကျော်လူစွန်ရှဲလမ်နီမုံငါအိုင်ငါနာခရင်မောင်တော်စမအောင်ဝန်ကွန်ခရင်မောင်တချူမဝန်ခိုင်တန်တဲ့အာဆန်နင်းဘောမလေးရှားခရင်မောင်တချူအန်ဝါအီဘရာဟင်နီတဲ့ခရမ်ဆုဘက်စပွန်တဲ့ဆဲနာမြစီရှိကတဲ့တဲ့လက်ဆန်ခွမ်စုပိုင်ဖုံတာစနေရင်မုံရွှာပဲဆွေမြိုင်ကိုမိုက်ကမုန်တန်နေတဲ့မတွမခိုင်ကြတာမတူအဆမ်တပ်စကုတ်ငါကအိုင်မဆနိုင်ငိုင်ဇွန်မထိုင်ရင်ဘူးရှိမ်ကျော်ရင်ဒူဆွန်ရှဲလမ်နေမုံငိုင်ဗရန်နောင်းမုံမတာလမ်ငါခရာအန်ချေကတော့နာမုံရွှာပဲဆွန်တမ်းမနာရင်ငွေပဲကတပ်ဆွေမြူငိုင်ငါနာမုံရွှာပဲကာကွန်ပါရှလဲတတိုင်လမ်ကျေလူအိုင်မတူနာအန်ယူဂျီအစိုးရမတူမခိုက်တဲ့ရှီကာလက်တပါကြီးခရိမန်တပ်နေခုနာမုံရွှာနေအင်တာနက်မတူမခိုင်ဒီနာမတူမတူမခိုင်ကြောင့်ခေါင်းဆောင်ရမ်ရှ်ကပ်မဆိုင်ဝဲရှီကာပဲတာမတူညာနာရယ်အန်ယူဂျီအစိုးရမတူမခိုက်တဲ့ရှီကာလက်တပါကြီးခရိမန်တပ်နေခုနာမုံရွှာနေအင်တာနက်မတူမခိုင်လားမဒီမနာမတူမတူမခိုင်ကြောင့်ခေါင်းဆောင်ရမ်ရှ်ကပ်မဆိုင်လားအန်ယူဂျီအစိုးရအာမလီနင်းဘရင်းပုံလီကင်ချွမ်တန်ဆောင်လိုက်ကာကွန်ကျဲလွယ်ရယ်မတူမခိုက်တဲ့ရှီကာလက်တပါကြီးခရိမန်တပ်နေခုနာစကိုင်းမကွေးမန္တလေးချေမုံတော်အကောင်မီနီချာအင်တာနက်မတွေ့မခိုင်ဒီမနမ်တူမတွေ့မခိုင်ကြောက်လခေါင်းစာရမ်ရှိကပ်ပြာငှဆိုင်လမ်ကျေလူအိုင်တိုင်ချန်ကစကန်ကင်ဝမ်ဘူကကပါနာနင်းထွန်ခလုခေါင်းမရစ်နီရှင်ဆက်တာဖက်ဒရယ်နက်အင်တာနက်လူလန်ခရာကလောလူဆိုင်ရီတတ်တူတန်တူခရာဖက်ဒရယ်နက်တဲ့အင်တာနက်တန်အမရှာဆန်နီမုန်ခေါင်းခင်မဆွန်ရမငိုင်လမ်ကျေလူအိုင်ပန်းချတံကူနာဗမာမုံရွှာဆောင်လပုံ BPLA တဲ့တာကင်တူနာကွန်ရှင်မြင်ပြန်တတ်ပဲရှင်မြင့်ဆိုင်နာမတူချင်းချင်းရဲလမ် MTY PDF နေဆွနေရှိကပဲတောင်းတူညာနာရယ်ဗမာမုံရွှာဆောင်လပုံ BPLA တဲ့တာကင်တူနာကွန်ရှင်မြင်ပြန်တတ်ပဲရှင်မြင့်ဆိုင်နာမတူချင်းချင်းရဲလမ် MTY PDF နေဆွနေရယ် Eprecious နေရရှိနေတူအငိုင် BPLA ကိုတိုင်မလီနင်းထရင်းနမောင်တဲ့ဆာယာအိုင်ရှ်ကောင်မွန်ကလည်းကတာ MTY PDF နေရနာဆွန်ကတန်တိုင်းရယ်BPLA ကိုကွန်ရှင်မိုင်လက်တပ်ရဲ့ရှင်မြင့်ဆိုင်နာလမ်းတဲ့ Federal Democracy မချန်တာရှောင်းကော်နာကွီးကွီးရှောင်းလုံးငါအိုင် Assembly ငါအိုင်လက်တပ်ခရကိုင်တပ်ရင်းငွေပေမဆမ်ဆာတော်နေလမ်းပေမုံရွှမ်ကွန်ကတပ်မန္တလေးနေမုံကလည်းကကာတိုင်းရင် BPLA နန်ဖာငါအိုင်မြန်မာမုံတန်တင်တတော်ခေမုံတော်ရှန်ကဆမ်မုံတင်လုံတော်ဘူကားတဲ့မြန်မုံလူကားတဲ့ဒုခအကျန်မန်ချက်ဖို့ဝါလူဝဲကိုနေဦးရမလန်အာမတူခရိုင်အခက်ကနာကကြိုင်ကိုနငိုင်ငူကမိုင်လာမစွန်တန်ကြိုင်ရိဒဲချန်က BPLA အားမလီနင်းတူခရမ်တာဆိုင်စလန်အစက်အမလုံးလေဝါဆိုင်ရှရိနင်းခရင်နီပေမောခုန်ကကြောတန်ငိုင်ငါနာ MTY PDF နီအာမူကလည်းကတ်ကတ်တန်တိုင်းလာကျင်းလူအိုင်ပါမီနမန်ပြည်လဲဝဆိုင်ပန်းစတမ်ရှိကနေဖဲအကြောင်းရှိခွဲရလမန်ကွန်တဲကုန်းဆိုင်ခူရဲရီဒီယန်ညူဂျီယာရှိကနေဖဲခဗလာမတတ်အိုင်စောရိုင်ဂျူဝန်ပေါ်အမျိုးရှာနေရောင်းဖဲဂရန်ဂျီဂျူအပါဆိုင်နော်
တော်တာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ website, YouTube, Telegram, Facebook အစရှိတဲ့အခြားသော internet platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လန်ရေးတွက်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုပြန်တရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz ၊ညပိုင်း၈နာရီခွဲမှာ12.55 MHz ၊17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့ပါ ဆင်နေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေတော်တွေကဆုတောင်းနေကြပါတယ်ရှင်။အမေသားမျိုးတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုလည်းကြားနာကြတာကထုတ်နေတယ်။ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်